ပြည်သူ့ရှေ့ဆောင်ပါတီ PPP အနေနဲ့ဗဟိုဦးစီးစနစ်ကိုကျင့်သုံးမှာမဟုတ်သလိုဩဇာကြီးမားတဲ့ခေါင်းဆောင်တဦးတည်းကိုပဲအားကိုးမဲ့ပါတီမဟုတ်ကြောင်း PPP ပါတီတည်ထောင်သူဒေါက်တာတက်တက်ခန်ကနိုဝင်ဘာလ30ရက်နေ့ရန်ကုန်မှာလုပ်တဲ့ပါတီမိတ်ဆက်ပွဲမှာပြောသွားပါတယ်။ PPP ပါတီအနေနဲ့2020ဒီနှစ်ရွေးကောက်ပွဲမှာတိုင်းဒေသကြီးတွေမှာပဲအဓိကရှင်ပြိုင်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်NLD ပါတီဝင်အဖြစ်ကနေနှုတ်ထွက်ခဲ့တဲ့ဒဂုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာတက်တက်ခိုင်ဦးဆောင်ထူထောင်တဲ့ပြည်သူ့ရှေ့ဆောင်ပါတီအပေါ်သဘောထားအမြင်အမျိုးမျိုးရှိနေတဲ့အကြောင်းမိုင်းရင်ကျင်းနိုင်ကဆက်ပြီးတင်ပြပေးမှာပါ။အချိန်တစ်လကျော်အတွင်းပါတီဝင်အင်အားတထောင်ကျော်ရှိနေပြီဖြစ်တဲ့ပြည်သူ့ရှေ့ဆောင်ပါတီ PPP ကိုအောက်တိုဘာလ23ရက်နေ့ကရွေးကောက်ပွဲကော်မရှင်ကတရားဝင်မှတ်ပုံတင်ခွင့်ပြုလိုက်တာဖြစ်ပါတယ်။2018ခုနှစ်နိုဝင်ဘာလကလေးကပြည်သူ့ရှေ့ဆောင်ပါတီကိုထူထောင်ဖို့စတင်ကြိုးပမ်းခဲ့တာဖြစ်ပြီးဒေါက်တာတက်တက်ခိုင်ပါဝင်ပါတီတည်ထောင်သူ19ဦးဟာစီးပွားရေးလုပ်ငန်းရှင်တွေနဲ့တက်သည့်ပညာရှင်အများစုဖြစ်ကြပါတယ်။မနေ့စနေနေ့ကရန်ကုန်မြို့မှာပြုလုပ်တဲ့ပါတီမိတ်ဆက်ပွဲနဲ့သတင်းစာရှင်းလင်းပွဲမှာတော့ပါတီကိုထူထောင်သူလည်းဖြစ်သဘာဝတိအဖွဲ့ဝင်လည်းဖြစ်တဲ့ဒေါက်တာတက်တက်ခိုင်ကပြည်သူ့ရှေ့ဆောင်ပါတီအဓိကကျင့်သုံးမဲ့မူဝါဒနဲ့ပတ်သက်လို့အခုလိုပြောသွားပါတယ
်။ဒါပါလို့ပါတီကဘဟုဦးစီးစနစ်နဲ့သွားတဲ့ပတ်သက်နယ်မင်းစစ်ပါတီမဟုတ်သလိုဩဇာတိတ်ကမှတီးမားတဲ့ခေါင်းဆောင်တယောက်တည်းကိုသာအားကိုးတဲ့ပါတီနယ်မင်းစစ်ပါတီလည်းမဟုတ်ပါဘူးရှင်။ကျမတို့ပါတီကပြည်သူလူထုတရားလုံးလူမှုစည်းဝါးဖွံ့ဖြိုးတိုးတက်ဖို့တိကျတဲ့မူဝါဒမူပေါင်းနဲ့လုပ်ငန်းစဉ်တွေအပေါ်အခြေခံပြီးတည်ဆောက်သွားမဲ့ programmatic ပါတီဖြစ်ပါလေ။ programmatic ပါတီလို့ဆိုရမှာလူစုစုတယောက်ရဲ့အမြင်ယူဆချက်ပေါ်အခြေမှန်တာပဲ။ယုံကြည်စိတ်ကြရတဲ့သုတေသနသိရှိချက်တွေလက်တွေ့ကြတဲ့သုံးသပ်ချက်တွေပေါ်ရှိခံပြီးမူဝါဒဆက်မှတ်ခြင်းနိုင်ငံတော်မှလက်ရှိကောင်းတဲ့ပေါ်နေတဲ့လုပ်ငန်းစီမံချက်များပေါ်တင်ကြံစာပြီးပြီးအနာဂတ်မူဝါဒမှာများဆက်မှတ်တော့မှာဖြစ်ပါလေရှင်
2020ပြည်ရွေးကောက်ပွဲအတွက်ပါတီအနေနဲ့တင်ဆင်နေရမှာတိုင်းဒေသကြီးခုနှစ်ခုမှာပဲအဓိကဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ကြောင်းပြည်သူ့ရှေ့ဆောင်ပါတီတဘာပတိအဖွဲ့ဝင်ဦးမြင့်မောင်ထွန်းကသတင်းတောက်တွေကိုအခုလိုပြောပါတယ
်။ဆယ်သားပြီပုံမှာသွားပြီးတော့ရှင်ပြိုင်နိုင်မှုမလုပ်ဘူးလို့အကြမ်းမင်းကသူဆက်သားတာရှိပါတယ်။သို့တော်လည်းပဲသိပြည်နယ်မှာရှိနေတဲ့ပြည်သူတွေရဲ့ဆန္ဒအရပေါ့နော်လူသားချင်းအရလိုအပ်ရတော့ကျွန်တော်တို့ပြည်နယ်မှာဝင်ရောက်ရှင်ပြိုင်ကိုလည်းဆက်သားတာပါတယ်။သို့တော်လည်းပဲဆုံးဖြတ်ထားတာဒီနေရာတော့ဒီနေ့ဒီမရှိသေးပါဘူး။
တက်တိပညာရှင်တွေဥဆောင်တဲ့ပြည်သူ့ရှေ့ဆောင်ပါတီလိုမျိုးနိုင်ငံရေးပါတီတစ်ခုပေါ်ထွက်လာတာဟာနိုင်ငံရဲ့လိုအပ်ချက်နဲ့အထူးကိုက်ညီမှုရှိနေကြောင်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပေရင်ကျေးမှုဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ်
။ဒါဆိုလို့ရှိရင်ကျွန်တော်တို့အခုရှိနေတဲ့နိုင်ငံရေးပါတီရဲ့ဟာလူခဲ့တဲ့9နှစ်လုံးလုံးကျွန်တော်လေ့လာကြည့်တဲ့အခါမှာလိုအပ်ချက်တွေများရှိတယ်အားနည်းချက်တွေများရှိတယ်နောက်အခုဒေါက်တာသက်သက်ခိုင်လို့ဖွဲ့စည်းထားတဲ့အခုပြည်သူ့ရှေ့ဆောင်ပါတီဟာသူတို့ပြောတဲ့အတိုင်းဆိုလို့ရှိရင်သူတို့စုပေါင်းကောင်းဆောင်တဲ့အဖွဲ့ဖြစ်တယ်။နောက်ပြီးတော့မှလူငယ်တွေနဲ့ပေါင်းယူဖွဲ့စည်းထားတယ်။အာဏာရှင်ဆန်ဆန်မျိုးအုပ်ချုပ်တာမဟုတ်ဘဲနဲ့အဲ့လိုမျိုးပေါ့ဟိုဒီမိုကရေစီနီးကြကြပြည်သူတွေအတွက်နိုင်ငံအတွက်နောက်ပြီးတော့တိုင်းရင်းသားတွေအတွက်လည်းပါတယ်လူမျိုးမခွဲခြားပဲနဲ့အခုအားလုံးအချိုးရှိဖို့လုပ်တဲ့ပါတီဆိုကျွန်တော်အနေနဲ့တော့အများကြီးသဘောကျတယ
်။အခုလိုတော့တက်တက်ခိုင်ပါဝင်ထူထောင်ခဲ့တဲ့ပြည်သူ့ရှေ့ဆောင်ပါတီဟာဒီမိုကရေစီအင်အားစုတွေကိုရင်းရိုင်သွားအောင်လုပ်တဲ့ပါတီအစ်စ်များဖြစ်နေမလားဆိုပြီးနေကွန်ထုတ်လာသူကအမေရိကန်ပြည်ထောင်စုအခြေစိုက်မြမရေးလေးလာစောင့်ကြည့်နေတဲ့ဒေါက်တာတင်းစွေဖြစ်ပါတယ်
။ပါတီကစ်တီဟာကျွန်တော်ခုဘာဖြစ်လာတဲ့ဆက်လာတဲ့ပါတီစီတီရှိလို့ရှိရင်သူတို့ဟာအငြင်းနဲ့လက်ရှိအနာရနေတဲ့အင်္ဂလိပ်ဆိုရရင်ငါရခိုင်တဲ့တမန်ရေးဆိုရဒီမှာသူတို့သူတို့ဟာအားမရတဲ့ဘုံဘုံစံကျင်နေတော့ဘူးသူတို့သူတို့ကတော့ဘာမှမကြည့်လို့အဖြစ်ချလာရတယ်သူတို့လည်းကျူသားဖို့အမျိုးမျိုးကိုကျူသားကြမှာပေါ့နော်ဒီလိုကျွန်တော်မြင်လာတာဗမာနိုင်ငံမှာဒီနေ့အချိန်ဟာအချိန်နဲ့မိုးရေပေါ့နော်အာနာရှင်တို့ဆက်နဲ့ဖုတ်စုနဲ့ဒီမိုကရေစီဆက်နဲ့ဆိုရဒီနေ့လွန်ဆုံးနေတဲ့အချိန်မှာခုတတိယပြည်ထောင်စုဖက်ကျော်ပေါ်လာတာဒီမှာဒီမိုကရေစီအားစုဘက်ကရင်းရံကြည့်အောင်ဖြစ်တဲ့အတိအသေးလားလို့ကျွန်တော်အဆင်ပြေရှိပါတယ်ခင်ဗျ
တီတူးရှိကောင်ပါတီရဲ့သတင်းစာရှင်းလင်းပွဲကိုတက်ရောက်လာတဲ့စီးပွားရေးပညာရှင်ဒေါက်တာဦးမြင့်ကတော့ပါတီရဲ့ဂုဏ်သူဆောင်အကြံပေးဖြစ်ထဲထဲဝင်ဝင်ပါဝင်ကူညီသွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ပါတီမိတ်ဆက်ပွဲကိုတက်ရောက်လာတဲ့ SNLD ရှမ်းမြို့သားများဒီမိုကရေစီအဖွဲ့ချုပ်ရဲ့တွဲပတ်အထွေထွေအတူတူမှုဆိုင်းကျော်ညွန့်ကတော့နိုင်ငံရေးပါတီတွေတဲ့ပုံစံတစ်အနေနဲ့ထွက်ပေါ်လာတဲ့ပြည်သူပါတီကိုကြိုဆိုကြောင်းပြောကြားခဲ့ပါတယ်။တီတူးရှိဆောင်ပါတီအပါအဝင်ရွေးကောက်ပွဲကော်မရှင်ကခွင့်ပြုချက်အမှတ်ပုံတင်ရရှိထားတဲ့ပါတီစုစုပေါင်းဟာအခုဆိုရင်တရားပဝင်းကျင်မှာရှိနေပါတယ်ရှင်။